Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဧပြီလ30ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိတိုင်းနိုမီတာ24.25 32.58 တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার ဆက်သက်မှုထပ်လုပ်မယ်ဆိုရင်တော့သူ့အနေနဲ့ခြေနဲ့ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုဆက်ရာပါရီသဘောတူညီချက်ကိုလာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ချမှတ်မယ်လို့လည်းသမ္မတထွန်းကပြောပါတယ်။ဧဝရတ်တောင်နီတောင်တရင်မတော်တဆမှုဖြစ်ပြီးချင်းရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တသမား UE Stake ဒီကနေ့ကွဲလွန်ခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လက်ပရောင်းတော်ကြီးနီစီမံကိန်းမှာကံကွက်ဆန္ဒပြလို့တနက်နဲ့အပြစ်ခံပြီးတည်ဆုံသွားတဲ့ဒေါခင်ဝင်းအမှုကိုဒေသခံအာဏာပိုင်တွေကအမှုပိတ်သိမ်းလိုက်ပေမဲ့ရှင်းနေများကွန်ရက်ကတော့ဒီအမှုကိုဆက်လက်ဆောင်ရွက်သွားမယ်ဆိုပါတယ
်7/8/2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုတော့မှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်သူကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့
သတင်းတွေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီကြောင့်တဲ့အတူမြန်မာအရေးအာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်သတင်းသမတ်ချက်နဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်အောင်ပါပါအခုတော့ဒေသရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြောက်ကိုရီးယားဘက်က6ချိန်မြောက်စမ်းသပ်မှုဖြစ်လာမဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်လာရင်တော့သူ့အနေနဲ့ပျော်ရွှင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားစရာကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုချေနှက်ပျော်ရွှင်မယ်မထင်ဘူးဆိုပြီးတော့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားတာကိုဒီကနေ့တင်းင်းကနေနေမှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုအပေါ်ပျော်ရွှင်မှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအစိုးရကိုစီးရဲအရေးယူဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမေးမြန်းတဲ့အခါမှာတော့သမ္မတကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။မြောက်ကိုရီးယားနဲ့ကီလိုမီတာ9000အကွာကအမေရိကန်ပြည်ထောင်စုကိုပစ်မှိုင်စွမ်းရှိတဲ့တာဝဲပြစ်ဒုံးကျည်တိဆောက်နိုင်ရေးမြောက်ကိုရီးယားဘက်ကကြိုးပမ်းနေတာဖြစ်ပြီးမနေ့စနေနေ့ကဒုံးကျည်ဆန်းသတ်မှုထပ်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒီဆန်းသတ်မှုကတရုတ်နဲ့တရုတ်သမ္မတအပေါ်မလေးမစားဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုနိုင်ငံတကာအတိုင်းဝိုင်းကအထူးသဖြင့်တရုတ်နိုင်ငံကဖိအားမပေးဘူးဆိုရင်စိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကသတိပေးပြောဆိုပြီးနိုင်ပိုင်အကြံမှာပဲမြောက်ကိုရီးယားဘက်ကဒုံးကျည်ဆန်းသတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ပတ်လည်စည်းလေးချင်းမှုကလည်းပြည်စည်းသွားပြီဖြစ်ပါတယ်။စည်းလေးချင်းမှုမှာတော့တောင်ကိုရီးယားတပ်ဖွဲ့ဝင် 2000 နဲ့အမေရိကန်တပ်ဖွဲ့ဝင် 1000 တို့ပါဝင်ခဲ့ကြပါတယ်ရှင်။
ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်မှာလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတတာဝန်ယူတဲ့ပထမရက်ပေါင်း100ပြည့်အထိမ်းအမှတ်အဖြစ်နဲ့မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစုဝေးပွဲမှာအခုလိုပြောဆိုခဲ့တာပါ။လူ1000လောက်ဆန်းတဲ့ခမ်းမကြီးမှာကျင်းပတဲ့သမ္မတရဲ့လူမှုစုရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စလုံးဖြစ်တဲ့ USA လို့အော်ဟစ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။သမ္မတမိန်ကွန်းပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူမှုကြားကနေဆွဲထုတ်သွားခဲ့ပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမ္မတကပြောဆိုခဲ့သလိုလူမှုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်မီရောသတင်းတောက်များအသေးရညစာစားပွဲကိုမတက်ပဲတစ်ချိန်တည်းမှာပဲလူမှုစုရုံးပွဲကိုကျင်းပခဲ့တာပါ။အမရထရမ်ကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလေးညာသတင်းတွေလို့ဆွဆွဲပြောဆိုတဲ့အခါမှာလည်းလူလူကြီးကလောင်ပြောင်ခဲ့ကြပြီးတော့သမ္မတကိုဩဘာပေးခဲ့ကြပါတယ်။သူရဲ့ပထမရက်တည်းရာအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံပြင်းခဲ့တယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုလည်းသမ္မတကပြောဆိုခဲ့ပြီးတော့တိတ်ပြီးတော့စိတ်လှုပ်ရှားပွေရာနဲ့အလုပ်ဖြစ်ခဲ့တဲ့ကာလဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကသဘာဝပတ်ဝန်းကျင်ရေတွက်ကြွလှုပ်ရှားသူထောင်ပေါင်းများစွာဟာရာသီဥတုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးထောက်ခံမှုတွေရရှိအောင်လုပ်တဲ့အနေနဲ့မြို့တော်ဝါရှင်တန် DC နဲ့နိုင်ငံတော်မြို့300လောက်မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ပြည်သူတွေရဲ့ရာသီဥတုဆိုင်ရာခြိတက်ပွဲကိုသမ္မတဒေါ်နယ်ထရန့်အစိုးရတက်လာတာရက်တရပြည့်တဲ့ပြ ကြည့်တာကိုရည်ရွယ်ပြီးတော့လုပ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိအမေရိကန်အစိုးရဟာသဘာဝပတ်ဝန်းကျင်ကိစ္စရပ်တွေနဲ့ပတ်သက်လာရင်စိုးရိမ်မှုမရှိဘူးလို့မြင်နေကြပြီးဒီအပေါ်မှာပွဲစီစဉ်သူတွေကရှုတ်ချပါတယ်။ဒီချစ်တဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကတတ်တူတူဖို့ရည်ရွယ်နေတဲ့အကြောင်းမျိုးတွေအသုံးပြုတဲ့ဓာတ်ပေးစက်ရုံတွေမှာဖန်လုံရင်တန်းဝေတ ဒီကြောင့်လည်းသူညမအေးအဆွေးနေကန်လူထုစုဝေးမှုတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်အမေရိကန်နောက်ဖက်ချန်ဆီယက်တယ်မြို့ကနေအရှေ့ဘက်ချမ်းမှာရှိတဲ့ဘော့စတွန်မြို့အထိနိုင်ငံတော်မှာရှိတဲ့မြို့ပေါင်း300လောက်မှာလည်းလူထုစုဝေးမှုတွေပြုလုပ်ခဲ့ကြပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဒေသတွင်းမှာမြောက်ကိုရီးယားချင်းကြောင်မှုပါဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးဖို့အတွက်ဝါရှင်တန်ကိုလာရောက်လည်ပတ်ဖို့ဖိတ်ကြားလိုက်ပါတယ်။သမ္မတနှုတ်ဆက်နေ့ကတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အင်ဂျီရောကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ချင်းကြောင်မှုပါဝင်ဒေသတွင်းလုံခ ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့
American အတန်ညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 လိုင်းဒိုမီတာ25 kHz 1.965လိုင်းဒိုမီတာ32 kHz 4.35လိုင်းဒိုမီတာ57 kHz 5.85နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1.95တို့ကနေလည်းချုပ်ဝင်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးတပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ့်ဖြစ်နေတဲ့ဘေးဆိုင်ပြိုးတဲ့ဟဲလ်မန်ပြည်နယ်ကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူတာဖြစ်ပါတယ်။ဟဲလ်မန်ကိုကဲရီဌာနကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုမနေ့စနေနေ့ကကျင်းပလာမှာတော့အမေရိကန်မရိန်းတပ်ဖွဲ့တွေရောနေတိုးတပ်ဖွဲ့တွေပါတက်ရောက်ခဲ့ကြပါတယ်။အမေရိကန်တပ်ဖွဲ့တွေဘက်ကတော့တိုက်ခိုက်ရေးအစားတာလီဘန်တို့ကိုရှင်းလင်းနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးတာအကြံဉာဏ်ပေးတာနဲ့အထောက်အကူပေးတာတွေကိုပဲလှုပ်ဆောင်မှာပါ။ပွင့်လင်းရသည့်ထိုးစစ်တွေစတင်ပြီလို့တာလီဘန်တို့ကြေညာပြီးနောက်တစ်နေ့မှာပဲအမေရိကန်မရိန်းတပ်တွေဟဲလ်မန်ပြည်နယ်မှာတက်ချတာဖြစ်ပါတယ
်။ခမောက်ဖြူဖွဲ့လို့သိကြတဲ့ Syria ကဲတဲ့အဖွဲ့ကအဖွဲ့ဝင်၈ဦးတို့မနေ့စနေနေ့ကလေကြောင်းတိုက်ခိုက်မှုတွေမှာတည်ဆုံသွားခဲ့ပါတယ်။တဘုံတို့ထင်းကျွာဟာမာပြည်နယ်တဲကသူတို့ရုံကိုလေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တာလို့အဖွဲ့နဲ့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ Capacity အဖွဲ့ရဲ့ရုံကိုတိုက်ခိုက်မှုတွင်ထိမှန်ခဲ့တာကြောင့်လောဘိတ်ရှိဦးတည်ဆုံးခဲ့တာမှာ၅ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိတာပြီးတခြားသူတွေကတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့အဖွဲ့ကပြောပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကဘသူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒါပေမဲ့ချောင်းနေကြပြည်တွင်းစစ်အတွင်းဟာမာပြည်နယ်လိုသဘုံတွေထိန်းချုပ်ရာဒေသတွေကိုပြန်လည်သိမ်းပိုင်နိုင်ရေးအတွက်ဒီသတင်းပတ်အတွင်းမှာပဲရုရှားနဲ့အီရန်တို့ထောက်ပံ့ပေးထားတဲ့ Syria စစ်တပ်ကကျိုးပန်းနေတာဖြစ်ပါတယ်။ဘုံကျဲခံရတဲ့ဒေသတွေကအသက်ရှင်ကျန်သူတွေကိုဆွဲထုတ်ကယ်တင်တာမျိုးစစ်တလင်းမှာကယ်ဆယ်ရေးဆောင်ရွက်ချက်တွေကြောင့်ခမောက်ဖြူဖွဲ့ဟာကမ္ဘာတစ်လုံးမှာလူသိများလာတာဖြစ်ပါတယ်ခင်ဗျာ
။ဖာစီဘာသာစကားနဲ့ထုတ်လွှင့်တဲ့ထိတ်တန့်ဂျိုဒုရုပ်သံလင်းဌာနရဲ့အီရန်နိုင်ငံသားပိုင်ရှင်နဲ့တခြားအမျိုးသားတို့တို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာပြစ်ဒဏ်ခံရတယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။GME TV ဌာနရဲ့ပိုင်ရှင်စာအစ်ကာရီမီယန်မနစ်စနေနေ့နောက်ပိုင်းမှာတနတ်နဲ့ပြစ်ခံရတာပါ။သူနဲ့အတူတနတ်နဲ့ပြစ်ခံရသူနောက်တူကလည်းစီးပွားပဲတူဖြစ်တယ်လို့သတင်းကဖော်ပြပါရယ်။ဘာကြောင့်တက်ဖြတ်ရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒူဘိုင်းခြေဆိုင် GEM TV ကတူရကီဇလန်းတွဲတွေနဲ့ဖျော်ဖြေရေးရှိုးတွေကိုဖာစီဘာသာပြန်ပြီးအီရန်နိုင်ငံတွင်ထုတ်လွှင့်တာဖြစ်ပါတယ်။အနောက်နိုင်ငံတွေကယဉ်ကျေးမှုတွေကိုအီရန်နိုင်ငံတွင်ဖြန့်ဝေဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ GM TV နဲ့အလားတူဂျူရုရုပ်သံလိုင်းတွေကိုအီရန်အစိုးရကဝေဖန်ထားတာဖြစ်ပါတယ်။ဆာအီခါရီမီယန်ကိုတော့နိုင်ငံကိုဆန့်ကျင်ပြီးဝါရဖြန့်မှုနဲ့ပြီးခဲ့တဲ့လတွေတုန်းကသူ့မျက်ကွယ်မှာစီရင်ချက်ချမှတ်ခဲ့တယ်လို့လည်းအီရန်မီဒီယာတွေမှာဖော်ပြထားပါတယ်ရှင်။
နီဘောနိုင်ငံအီရတ်တောင်နီတောင်တက်ရဲ့မတော်ဆမှုဖြစ်ပြီးတော့ထင်ရှားတဲ့ဆွစ်ဇာလန်နိုင်ငံသားတောင်တက်သမား UUS Check ဟာဒီကနေ့တနင်္ဂနွေနေ့မှာတည်ဆုံသွားခဲ့ပါတယ်အသက်40အရွယ် UE Stack တည်ဆုံရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့သူကမီတာ1850အမြင့်ရှိတဲ့ Era Town နဲ့အနီးနားက Lost Town တို့ကိုနောက်လာအတွင်းမှာတက်ဖို့စီစဉ်ခဲ့ထားတာဖြစ်ပါတယ်မတ်လမှာစတင်ပြီးတော့မေလမှာအဆုံးသတ်မဲ့နီပေါနိုင်ငံရဲ့ပွင့်လင်းကာလတောင်တက်ရာသီအတွင်းမှာလာပထမဆုံးတည်ဆုံမှုဖြစ်ပါတယ်UE Stack ရဲ့တောင်တက်အမြန်နှုန်းကသူကိုလူသိများထင်ရှားစေတဲ့အချက်ပါ Bernice of တောင်တန်းဒီဘက်ကအစင်လာတောင်တက်လမ်းကြောင်းတစ်ခုဖြစ်တဲ့ Iger တောင်ရဲ့မြောက်ဘက်ခြမ်းကနေကျိုးမတုံးပဲ 2:48 မိနစ်နဲ့တက်ခဲ့တာပါဝင်တောင်တက်စံချိန်အစ်အများပြားကိုတင်နိုင်ခဲ့သူလည်းဖြစ်ပါတယ်2013ခုနှစ်မှာတော့နီပေါနိုင်ငံက Anna Parna တောင်ကိုပထမဆုံးတဦးရင်းတက်ရောက်နိုင်ခဲ့ပါတယ်ဒီတောင်ပေါ်ကို2009တုံးကတက်ရောက်စင်တုံးကတော့ပြုတ်ကျပြီးတော့အသက်ဆုံးရှုံးလူနေပါအခြေအနေဖြစ်ခဲ့ပါတယ်အနာပူရနာတောင်ပေါ်ကိုတက်ရောက်နိုင်ခဲ့တဲ့အတွက်တောင်တက်သူတွေအတွက်တော့အော်စကာဆုလို့တင်စားမဲ့ပိုင်လီဒေါ့ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ညီတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOE ကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOE Internet ဆိုင်မှာ burmese.voenews.com ကရောကျွန်တော်တို့ရဲ့ VOE မြန်မာပိုင်း Facebook ဆိုင်မှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စကိုင်းတိုင်းဘက်ကအခြေအနေတခုလည်းတင်ပြခြင်းပါတယ်စကိုင်းတိုင်းလက်ဘရောင်းကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဒီတနက်နဲ့အပြစ်ခံရတဲ့ဒေါခင်ဝင်းအမှုနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကအမှုကိုပိတ်သိမ်းလိုက်ပြီးမဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့ပြည်တော်စုတရားလွှတ်တော်ရှိနေချုပ်ယုံအထိစာကျွမ်းလောက်ကိုမကြခင်တင်တော့မှဖြစ်ကြောင်းဒီအမှုကိုဆက်ပြီးအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်မိသားစုတွေရဲ့ဆန္ဒအတိုင်းအစိုးရအဆက်ဆက်ကိုပါတရားစွဲဆိုတာတွေလုပ်သွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ် VOA သတင်းတော့မအေးမှကတင်ပြမှာပ
ါဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံသွားခဲ့တာပါဒီအမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှင်းနေများအကူအညီနဲ့တရားစွဲဆိုခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာတော့အထက်အာဏာပိုင်တွေရဲ့အမိန့်အရအမှုကိုပိတ်သိမ်းလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကနေစနေနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလာမယ့်အပတ်မှာတော့ပြည်တော်စုတရားလွှတ်တော်ရှေ့နေကျုံရုံးကိုစာချော်လွှာပေးဖို့သွားမှာဖြစ်တဲ့အကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်ဒီအမှုက12/8/2015မှာအမှုပိတ်သိမ်းနေဆိုပြီးတော့ပြောတယ်ဘယ်လိုပိတ်သိမ်းလဲဆိုမှားယွင်းမှုဆိုပြီးတော့ပိတ်သိမ်းနေလို့သိရတယ်အဲဘယ်လိုကြောင့်ဘယ်သူကပြောလို့ခင်ဗျားတို့ပိတ်သိမ်းတာလဲဆိုတော့မိရဲ့ခါမှာဒီရင်းမပင်ခရိုင်ရဲမှုနဲ့ခရိုင်ဥရိရာရှိတို့ရဲ့ခုပြုချက်ရပိတ်သိမ်းနေလို့နောက်ရောက်လာတဲ့ဆက်ဆံမှုအပြစ်ကျူးလွန်မှုဥကြုံနေပင်ရနေလို့ပြောပြတယ်။ဒီရန်ပါဥပိုင်ကုန်ပြည်ကနေပြီးတော့လူငယ်ရေးဝန်ထမ်းတွေကဖြစ်တယ်။ဖြစ်တဲ့တန်ကြောင့်ဖြစ်တဲ့စနတ်တန်ကြောင့်ဒေါ်ကျော်မြင့်ပြည်စုံကဖြစ်တယ်။အောက်ပြည်မှာကပြီးကြတဲ့အဆုံးချက်တွေကိုအုပ်ချုပ်ရေးပိုင်းဆိုင်ရာရေးစခန်းတွေဆောင်ရွက်ပေးနေခြင်းမရှိဘူး။နောက်တရားရုံးတက်တဲ့အခါလဲတရားရုံးဘက်ကနေလည်းလက်ခံဆောင်ရွက်ပေးခြင်းမရှိဘူး။ဒါပေမဲ့တရားရုံးဘက်ဆိုင်ရာတော့အင်ကွက်ဆောင်ရမ်းစီစဉ်မှုပေါ်ကြီးတင်ပြီးပြင်းနေပတ်သက်ပြီးဆောင်ရမ်းစီစဉ်မှုပြင်းတဲ့အခါမှာခြားလိုက်တဲ့အမိန့်ကိုပြင်မယ်တူရတယ်။အဲဒီပေါ်မှာအခြေပြုပြီးကျွန်တော်ကဒီလိုမျိုးတရားလွတ်တော်ကာကျွန်တော်မိတ်ဆိုင်ထားခြင်းဖြစ်တယ်။
ဒေါက်ကင်ဝင်းမှုနဲ့ပတ်သက်လို့တရားစွဲဆိုခံနိုင်ရသူတွေဟာရဲအနာပိုင်းနေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တာကြောင့်ဒီအမှုကိုကိုင်တွယ်ဖြေရှင်းတာမျိုးတွေကိုဆက်မလုပ်ပဲအမှုပိတ်သိမ်းလိုက်တဲ့အတွက်အခုလိုမျိုးပြည်အောင်စုတရားလွတ်တော်ရှေ့နေကြုံရုံးကိုသာချောမှာပေးဖို့ဖို့အတွက်စီစဉ်ခဲ့ကြတာလို့လည်းဆိုပါရစေ။အဲ့ဒီအခြေအနေကနေဘာမှဆက်ပြီးတော့မထူလာဘူးဆိုရင်တော့မျက်နာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားစွဲဆိုနိုင်ဖို့အတွက်မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေကူညီသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါရစေ
။ဒါအမြင့်ဆုံးတရားရုံးကျက်လို့အမြင့်ဆုံးတရားရုံးကထူးခြားချက်မရှိဘာဆက်လုပ်နိုင်လဲ
။
ဟုတ်ကော်မရှင်နာရဲ့အစီရင်ခံစာအရဆိုရင်ဒီမျိုးလူမတရားသိမ်းရဆိုတော့ပေါ်ပေါက်တယ်။တချို့ကျော်ကြီးရွယ်ချို့ကျော်ကြီးမြွေလူရှိနေဆိုတော့ပေါ်ပေါက်တယ်။နောက်တစ်ခါကျပွင့်လင်းမြင်သာမှုမရှိဘူးဆိုတော့ပေါ်ပေါက်တယ်။အဲ့ဒီတွေညံ့တာလေဆိုလို့ရှိရင်ညံ့တာသူအနေနဲ့အစိုးရပေါ်မှာတရားစွဲဆိုဖို့ပဲရှိမယ်။အစိုးရဆိုတာလည်းဘယ်သူအဖြစ်အစိုးရဆက်ဆက်ကအမွေဆက်ခံလာတဲ့ပြည်ထရေးကြီးဖြစ်တဲ့အတွက်ကြောင့်နောက်ဆုံးဆိုရမှာလည်းတာဝန်ရှိနေတယ်
။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးရဲ့ ဒုက္ခတောင်းနှံလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်ပရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်ထဲထိရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရလာတယ်။လေယာဉ်ဆုံးရှုံးရလာတယ်နဲ့လူခွေရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးဖော်ပြထားတာပါ။အဲ့ဒီအတွက်လက်ပရောင်းတောင်ကျင်းဒီတပ်ထုတွေတူဖို့ရေးလုပ်ငန်းတွေကိုချက်ချင်းရဲ့ဆိုင်ပြဖို့အတွက်လူခွ
သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအထိပ္ပယ်အမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲအမျိုးသားရေးဦးစားပေးလွှမ်းတာဟာအန္တရာယ်ဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဒဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ဒါမယ့်အင်္ဂါညဗီဒီယိုတိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုထုတ်လွှင့်မဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစည်းအဝေးမှာတော့လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အခြေအနေအရရနဲ့အလားအလာမေလ24ရက်နေ့မှာကျင်းပမဲ့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာခံကနေဘာတွေကိုမျှော်လင့်နိုင်မလဲစတာတွေနဲ့ပတ်သက်လို့မြန်မာအရေးလေးလာသုံးသက်သူဦးတန်းစိုးနိုင်နဲ့သတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့အတူရန်ကုန်မြို့ VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံဆွေးနွေးထားတာကိုနားဆင်နေပါပြီ
ကျွန်တော်တို့ငင်းတန်းရေးလက်ရှိငင်းတန်းရေးလုပ်ငန်းအခြေအနေရက်ရက်ဟုတ်ဆွေးနွေးကြမှာပေါ့အဲ့ဒီမှာကျွန်တော်ပထမဆုံးစားလိုက်ချင်တာကပြီးခဲ့တဲ့ဇပိုင်မှာကားပဲတရင်ထွက်လာတာကျွန်တော်တို့တင်စားတော့ဒီမြန်မာတို့မရှိသေးပါဘူးဒီညညတော်တိုင်းသားလူမျိုးကောင်စီ UNFC ရဲ့ကနေပြီးတော့ KIO အချင်းဖွဲ့နဲ့ကျွန်တော်တို့ SSPB SSC ရှမ်းဖွဲ့ထွက်နေရဆိုတဲ့အတန်းတရင်ထွက်လာပါတယ်ထွက်လာတော့တကယ်လို့များလား KIO နဲ့ SSPB SSC UNFC တွေကထွက်သွားခဲ့ရင် UNFC ရဲ့ရှိအလားလားဘယ်လိုများဖြစ်လာ
ကျွန်တော်မြင်ရတော့အဲ့လိုဖြစ်နိုင်တဲ့အလားအလာရှိပါတယ်ဖြစ်နိုင်တဲ့အလားအလာရှိတယ်ဆိုတော့အခုကဝါဖွဲ့ဥဆောင်တဲ့ကျွန်တော်တို့ဒီဒီလိုစုနိုင်ငံရေးဆွေးနွေးဖွဲ့ဆိုတဲ့အထက်မှာသူကပါဝင်လိုက်တာပေါ့ပါဝင်လိုက်တဲ့အခါကျတော့သူ့အနေနဲ့ UNFC နဲ့ဘယ်လိုဟိုသဘောထားမလဲဆိုတဲ့ကိစ္စမှာတစ်ဖက်ကလည်းဒီကိစ္စမှာကျွန်တော်တို့မွန်ပြည်သက်ပါတီနဲ့ကျွန်တော်တို့ဂရင်းနီပါတီတို့ကတုံလာပို့ခဲ့တယ်ဒါပေမဲ့တကယ်တမ်းသူက NCA နဲ့မတူတဲ့လမ်းကြောင်းတစ်ခုသွားတော့မယ်လို့သူကညင်လိုက်တဲ့အခါကျတော့မွန်ပြည်သက်ပါတီနဲ့ Green Party ကပါလို့မရဒါပေမဲ့ခုနကပြောတဲ့ကျွန်တော်တို့ဒီဟို KIA နဲ့ SSC ကြားတဲ့အခါကျတော့အခုမြောက်ပိုင်းကစီးလှုပ်ရှားမှုအများဆုံးနေရာဖြစ်နေတာအဲ့တော့စီးလှုပ်ရှားမှုများနေတဲ့အခါတဘာဝကြွကြွဆိုတော့သူတို့ကဝါဖွဲ့တဲ့ဒီအကူညီနဲ့နော်စီပံမှုပြီးပါလိရှိနေရှိမှာပေါ့လေအဲ့ဒီအောက်မှာသူတို့ကတော့မလွဲမသိသူတို့ဘဝအရာသူတို့ကဒီဘက်ကပြက်ပြက်တတ်တတ်ရမယ်အနေထားရှိတယ်အဲ့ဒီခါကျတော့စင်ကောင်းတရားကဗမာပြည်မှာကျွန်တော်တို့တောင်ချမ်းမြောက်ချမ်းဆိုတဲ့ပြဿနာပေါ်လာခုမြောက်ချမ်းကအဖွဲ့တွေကကျွန်တော် NC နဲ့မတူတဲ့လမ်းကြောင်းရှောက်မယ်နောက်တစ်ခုကသူတို့ကဒီဆက်လက်ပြီးတော့သူတို့ကဒီအစိုးရနဲ့တည်တံ့ဆွေးနွေးမယ်ဆိုတဲ့သဘောထားတွေဖြစ်လာတာ။အဲ့လိုဖြစ်လာတဲ့အခါကျတော့တောင်ပိုင်းကကျတော့အခုအဓိကအဖြစ်တော့ဒီ၅ဘွဲ့လို့ဆိုရင်အဓိက၂ဘွဲ့ပဲ။အဲဒီဒီမွန်ပြည်တက်နဲ့ဂရင်းနီပါတီကြရတော့သူက UNFC နဲ့တောက်လျှောက်သူကပါဝင်လာတဲ့အဖွဲ့အစည်းဖြစ်တယ်။နောက်ပြီးတော့စီးလှုပ်ရှားမှုလည်းတောင်ပိုင်းမှာတိတ်မရှိတဲ့အချိန်ကျတော့သူကတော့ UNFC စီနဲ့ဆက်ရက်တည်မဲ့သဘောရှိပါတယ်။အဲ့တော့ဘဝပြည်မှာဝါအဖွဲ့ဥဆောင်တဲ့အဖွဲ့ဥဆောင်တဲ့ဒီမြောက်ပိုင်းအဖွဲ့နဲ့ဒီတောင်ပိုင်းကမွန်ပြည်သေးရဲ့တောင်မွန်ပြည်သေးကလည်းကျွန်တော်ကြည့်ရတာ NC လက်မှတ်ထိုးမဲ့သဘောရှိပါတယ်အဲ့တော့လက်မှတ်ထိုးတဲ့အဖွဲ့ နှစ်ဖွဲ့ဟာတောင်ကျမ်းမြောက်ချမ်းဆိုတာမျိုးဖြစ်လာနိုင်နေလားလားရှိတဲ့အတွက်ဒါကတော့ညဉ့်ဉျေးတော့ကျွန်တော်တို့စိတ်မကောင်းစရာအနေထားလို့ကျွန်တော်မြင်ပါတယ်
ဘာဖြစ်လို့သဘောတူလ
ားကျွန်တော်ကတော့အဲ့ဒါလို့မမြင်သေးဘူးဘာဖြစ်လို့လဲဆိုတော့အခုဒီဟိုဒီဝါအဖွဲ့ဥဆောင်မှုတော့ကျင်းပတဲ့အဖွဲ့အစည်းအဝေးကပထမဆုံးချိန်မှုသူ့ရှေ့မှာဟိုတချိန်လုတ်ထားတယ်အဲသူ့ရှေ့မှာလုတ်ထားတဲ့ဥစ္စာကဒါသူတို့ခေါ်တော့ဒါတတိယအချိန်ပေါ့နော်အဲတတိယအချိန်မှာကလေးကစပြီးတော့ကြီးညာလိုက်ပြီ NCA လမ်းကြောင်းကိုမသွားဘူး NCA စာချုပ်ရဲ့ဒီအပြစ်အနာစာတွေကိုသူတို့ကထုတ်ဖော်ပြောဆိုတယ်ပြောဆိုတဲ့ခါကျတော့အဲ့ဒီအချိန်ကလေးကဒီခုနကတော့ KIA နဲ့ SSC နဲ့ကဟိုလက်မှတ်ထိုးပြီးတော့မှထုတ်ပြန်ကြီးညာချက်တွေမှာပါထားပြီးသားအဲ့လိုမျိုးပါသွားတဲ့အတွက်ကြောင့်မလို့ UFC အဖွဲ့ကအဲ DBN သူကဖွဲ့ထားတာရှိတယ်အစိုးရနဲ့ညှိတာအဲ့ဒီချိန်မှာသူတို့ DBN ကလည်းဒါအစိုးရနဲ့ပြန်ပြီးတော့ညှိရောညှိတဲ့အခါမှာအစိုးရဘက်ကလည်းလက်လက်ညှိုးနဲ့ဒါစကားတွေပြောတယ် DBN ကလည်းသူငကိုတော့ကတောင်းဆိုထားတဲ့အချက်ကိုကျင်းနဲ့ပတ်သက်လို့ဆက်ဆွေးနွေးတာတွေရှိတယ်ရှိတော့အဲ့ဒီမှာအဖန်တွေထွက်လာတယ်အဖန်တွေဘာထွက်လာလဲဆိုတော့ UFC တစ်ဖွဲ့လုံးနဲ့ဖြစ်စီအဲသူမဟုတ်အဖွဲ့တချို့တွေကဖြစ်စီ NC ဆက်ချုပ်မှာလက်မှတ်ထိုးရမယ်ဆိုတဲ့အနေအထားမျိုးဖြစ်လာတယ်အဲ့လိုဖြစ်လာတဲ့အစည်းအဝေးမှာကြည်ရမတက်မပါဘူးဒါပေမဲ့နောက်ပိုင်းမှာဒါကနော်တော့ပြောရဲ UFC အထူးအစည်းအဝေးဆိုပြီးတော့မှအရေးပေါ်အစည်းအဝေးဆိုပြီးတော့မှသူခေါ်လိုက်တယ်ခေါ်ပြီးတော့မှကျွန်တော်လည်းအဲ KIA ပေါ့နော်ကျွန်တော်တို့လည်းဒီ NCA လမ်းကြောင်းအတိုင်းပါပဲဆိုပြီးတော့မှတခါသူပြန်ပြီးတော့မှသူဝင်လာတယ်ပြန်ဝင်လာတယ်ဝင်လာတဲ့ခါကျတော့သူ့အနေထားကအခုလောလောဆယ်ဘယ်လိုဖြစ်နေသလဲဆိုတော့ကိုမှ NCA လမ်းကြောင်းထဲမှာမပါတော့ဘူးဆိုတဲ့စီမှာလည်းသူကထုတ်ပြန်ချက်တွေမှာလည်းအတူတူပါတယ်ဒီဘက်က NCA နဲ့သွားမယ်ဆိုတဲ့စီမှာလည်းဝင်ပြီးတော့သူကပါမိရတာဖြစ်နေပါနေတယ်အဲ့တော့အခုကျွန်တော်ပြောချင်တဲ့သဘောကအခုနောက်ဆုံးအစည်းအဝေးပေါ့နော်ဝါအဖွဲ့ကထုတ်ပြန်ကြီးညာလိုက်တဲ့ကြီးညာချက်တွေထဲမှာသူပါဝင်နေဆိုပေမဲ့သူတစ်ဖွဲ့ချင်းနေနဲ့သူရဲ့ရည်တည်ချက်ကိုပြပြသသားပြောတာအခုတတိကျကျွန်တော်တို့မကြားရသေးဘူးတယောက်မှထုတ်ပေါ်ပြောတာမရှိသေးဘူးမရှိသေးဘူးဆိုတဲ့ခါကျတော့ဒီ UNSC ရဲ့အလားအလာ KAO ရဲ့ဆက်ပြီးတော့ရည်တည်မဲ့အလားအလာကကျွန်တော်တို့ရုတ်တရက်ပြောလို့မနိုင်သေးဘူ
းဟုတ်ဒါပေမဲ့အခုဟိုအဲ့လိုပြပြသသားမရှိသေးဘူးဆိုပေမဲ့ဒီဘက်မှာကြတော့ခုနကလိုဒီလူရဲ့စီကောင်းဆောင်တဲ့ဟလား NC ပြင်ပလမ်းကြောင်းကသွားမယ်ဆိုတော့ခုနှစ်ဖွဲ့ဒီပုံရရှိနေပြီဒီဘက်မှာလည်း NC ရသွားမယ်ဆိုတော့အဖွဲ့ UNFC ကရှိနေပြီတခါ NCအပေါ်မှာဟလာဒီနစရိယာစုပင်လုံမဲ့ဖြစ်ဖြစ်ငင်းငယ်လုပ်ငန်းစဉ်နဲ့ဖြစ်ဖြစ်ဒီအပေါ်မှာတက်ရဲ့သဘောထားဒါလည်းတခုရှိတယ်ဆိုတော့ကျွန်တော်ကစဉ်းစားကြည့်တာက NC လမ်းကြောင်းပြင်ပသွားမယ်သူတို့ကလည်းငင်းငယ်ပြတ်သွားတယ်လို့ပြောတာပါပဲ NC တွင်းကသွားလည်းငင်းငယ်လူငင်းငယ်ပြတ်သွားတယ်လို့ပြောတာပါပဲနှိကြပါအောင်လားစုံမှတ်တခုခုရှိကြပါအောင်လားရှိနိုင်ပါလေလား
ကျွန်တော်တို့ကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တာပါတကယ်ကဝမ်ဖွဲ့ရဲ့သူတို့စကမ်းကိုကျွန်တော်ဖတ်ကြည့်တဲ့အခါကျတော့လေတကယ်ကတော့သူကဒီဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှု NCA အားနည်းချက်တွေ NCA ဖြစ်စဉ်အတွင်းမှာတိုက်ပွဲတွေဖြစ်တာတွေဆက်ဖြစ်နေတာတွေဟော NCA မလုံလောက်တဲ့အကြောင်းသူတို့ကအဲ့ဒါအဓိကပြောတာပါဒါပေမဲ့သွားမယ်တစ်ဖက်ကလည်းပါဆိုတော့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့27ရာစုပင်လုံးငင်းငင်းအစီအစဉ်ကိုသူတို့ပါဝင်မယ်ဆိုတဲ့သဘောထားရှိတယ်အဲ့တော့ဆိုတော့ကသူက NCA နဲ့ပတ်သက်လို့ခေါင်းတက်ပြီးတော့မတူတဲ့လမ်းကြောင်းလို့ပြောပေမဲ့တကယ်သွားမဲ့အခြေခံတွေကတိတ်ပြီးတော့မကွာထားပါဘူးအဲ့ဒီခါကျတော့ဒီကိစ္စဒီမှာခုနလိုကျွန်တော်အနေနဲ့ဆိုတာဒီလက်မမထိုးရသေးတဲ့အခွက်လေးတဲမှာကျွန်တော်ဒီ UNFC နဲ့ပတ်သက်နေတဲ့အခွက်၅ဘွက်နောက်ဒီဘက်ကဝါအခွက်ကောင်းဆောင်တဲ့ခုနှစ်ဘွက်အဲ့ဒါတွေနဲ့တစ်ဖွဲ့ချင်းဆွေးနွေးပြီးတဲ့အခါအားလုံးနဲ့ဥမင်လင်းလင်းဆွေးနွေးပြီးတော့ဆိုလိုတာက NC Frame နဲ့လွန်တဲ့ခြေလမ်းမျိုးထိအလွန်ကြုံရောက်မသွားဖို့အတွက်ထင်းထင်းနဲ့စီဝေးပြရတယ်ညီနိုင်မှုတခုလုံးတင်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျာစုံမှတ်ရှိနိုင်ပါဦးမလား
ကျွန်တော်ထင်တယ်စုံမှတ်ကတော့ရှိမှာပဲဘာဖြစ်လို့လဲဆိုတော့အခုလက်ရှိတက်လာတဲ့အစိုးရကဒီငင်းငန်းရေးကိုသူနှစ်ပေါင်းများစွာကတည်းကပေါ့နော်သူကင်ဆွဲလာတဲ့မူဝါဒအနေနဲ့ပြည်သူချာကိုလုံမှာပဲဆိုတော့ဟုတ်ပါတယ်ဟိုကျွန်တော်တို့ရိုးရိုးလေးကြည့်လိုက်ရင်တော့ခက်တာပေါ့နော်ဒီအင်အားစုတချို့ကကြာတော့ဥမာတတ်မတော်ပဲရှိမယ်နောက်တိုင်းသားအဖွဲ့တချို့ရှိမယ်ဒါ NC လမ်းကြောင်းတိုင်းသွားမယ်တစ်ဖက်ကဘွားအဖွဲ့ကလည်းဒီလမ်းကြောင်းတိုင်းမသွားဘူးဆိုတော့ခက်တယ်လို့ထင်ရတယ်ဒါပေမဲ့ငင်းငန်းရေးအောင်ယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်တစ်ခါတည်းမှာဒီထက်တောင်ခက်ကောင်းခက်နိုင်တယ်ရှုပ်ကောင်းရှုပ်နိုင်တယ်ဒါပေမဲ့စုံမှတ်ကိုရောက်မှာပဲညှိတဲ့နီးနာတွေကလည်းကျွန်တော်ထင်တယ်အမျိုးမျိုးပေါ်လာမှာပဲဘာဖြစ်လို့လဲဆိုတော့ငင်းငန်းရေးကိုရအောင်ယူမယ်ဆိုပြီးတော့မှလက်ရှိအစိုးရကသူကကျွေးလဲကျွေးကြော်လဲကျိုးလဲကျိုးစားနေတယ်ဆိုတာဒါပြည်သူတွေလည်းသိတယ်နိုင်ငံတကာလည်းသိတော့စုံမှတ်ရောက်လာလိမ့်မယ်လို့ထင်ပါတယ
်။အဲစုံမှတ်ရောက်မှာဆိုရင်ဒီဘက်ကကြတော့လည်းပဲဒီဟိုဒီလောကပဲပြီးကြတဲ့ GICN ပေါ့နော
်ဒီလို
Joint Implementation Coordinating Meeting လုပ်တယ် GICN ဒီအဲဒီ GICN စီဝေးအပြီးမှာဒုတိယတက်မတော်ကဝန်ကြီးချုပ်ဒုတိယပို့ချုပ်မှုကြီးစိုးဝင်းကတရားောင်းချုပ်ကိုပြောတာရှိ NCA ကိုပြင်လဲဘလို့နည်းနဲ့မှပြင်တာလည်းမခံနိုင်ဘူး NCA လမ်းကြောင်းအတိုင်းပဲသွားမယ်ဆိုတော့ကျွန်တော်ကတော့ကိုယ်တိုင်ကြားရတာမဟုတ်ဘူးဆိုတော့တတိယတက်မတော်ဖတ်ရတလောက်ကတော့နည်းနည်းတင်းနဲ့တင်းမာတဲ့လေတံမျိုးလေးကျွန်တော်လေးအဲ့လိုမျိုးလေး ဟိုအာယုံလေးကျွန်တော်ရရတယ်ပေါ့နော်ဒါသူတကယ်အဲ့ဒီအတိုင်းပြောတာလေဟုတ်ချင်မှာဟုတ်ပါလိမ့်မယ်ကျွန်တော်ရတဲ့တရင်နဲ့မှဟာကိုကျွန်တော်အာယုံရတာပေါ့နော်ဆိုတော့တစ်ဖက်က NC နဲ့ပတ်သက်တဲ့ဒီသဘောထားရှိနေတဲ့အချိန်မှာတစ်ဖက်ကခုနှစ်ဖွဲ့က NC တိုင်းမသွားဘူးဆိုတော့တက်နေရောဒီဦးနာပြောတဲ့ NCA လမ်းကြောင်းပြင်ပကသွားမယ်ဆိုတဲ့ခုနှစ်ဖွဲ့နဲ့ကြားရမှာရောထိစပ်မှုနှိစပ်မှုစုံမရှိနိုင်ပါဘူးဆရာ
ဒါပေမဲ့ဒီမှာလဲကျွန်တော်အမြင်ရပြောရရင်တော့ဒုဗိုလ်ချုပ်မူကြီးဆိုဝင်ပြောတဲ့အချက်လက်ကနော်ဒေါန်ဆန်းစုကြီးရဲ့သဘောထားနဲ့ကွာနေတယ်လို့ကျွန်တော်မြင်ပါတယ်ပြီးခဲ့တဲ့လ28ရက်နေ့ကဒေါန်ဆန်းစုကြီးက UNFC ကတင်တဲ့ရှစ်ချက်ကိုဆွေးနွေးပြီးမှ NCA ကိုလက်မှတ်ထိုးကြမယ်ဆိုတဲ့ကိစ္စကိုဒေါန်ဆန်းစုကြီးကမူရသဘောတူတယ်အဲ့တော့ဆက်ဆွေးနွေးဖို့အဲ့တော့ရှစ်ချက်ကလည်းဘာလဲဆိုတော့ NCA ဆွေးနွေးမှုမှာမလုံလောက်တဲ့အချက်ရှစ်ချက်ကို UNFC ကတင်ပြကြတာအဲ့ဒါကိုသူတို့ကဒါတော့ပြင်းပြင်းနဲ့သဘောပေါ့ဗျအဲ့ဒါကိုသူအဲ့ဒါကိုဆွေးနွေးပြီးတော့မှ NCA လက်မှတ်ထိုးတဲ့ကိစ္စကိုနံပါတ်6အနေနဲ့လုပ်မယ်လို့ပြောတဲ့ကိစ္စကိုဒေါန်ဆန်းစုကြီးမူရသဘောတူလိုက်တယ်ဆိုလို့ရှိရင်အခုဒီဟိုဒုတုပြောတဲ့စကားနဲ့ကအတော်လေးကျဉ်းကွာတယ်ဟုတ်ရှင
်ကျွန်တော်ကြတော့အဲ့ဒါလို့မမြင်ဘူးအခုခုနကတော့ကိုစိုးနိုင်ပြောသလိုပေါ့နော်တင်းပါတယ်လို့ပြောမယ်ဆိုရင်နှစ်ဖက်စလုံးပြောရမယ့်အနေအထားဖြစ်နေတယ်နှစ်ဖက်စလုံးဆိုတာပထမဦးဆုံးစပြောတာကဒါဝအဖွဲ့ဦးဆောင်တဲ့ဒါတပ်ပေါင်းစုကအရင်ဆုံးပြောတာ NC စာချုပ်ကိုတကယ်ကိုဟိုစိုးစိုးဝါးဖြစ်အောင်ပြောတာအဲ့ဒီအဖွဲ့ဝင်တွေကဆိုတော့ဒါကလည်းအစွန်းတစ်ဖက်ပဲခုနကတော့တမ်မတော်ကပြောတဲ့ဟိုဘလူမဟုတ်ပါမဟုတ်ဘူးဆိုတာလဲငញ្ញန်းကြီးကိုသွားမယ်ဆိုရင်ဘလူမူပဲကင်ဆွဲဘလူမူပဲရက်တီတာညှိရမှာပဲငញ្ញန်းကြီးရကျင်တယ်ဆိုရင်တော့အဲ့ဒီနှစ်ဖက်စလုံးကဒါအလျှော့ပေးရမှာပဲဒီလိုပဲကျွန်တော်မြင်ပါတယ်
ဆိုတော့တိတ်မကြခင်မဲ့ဒီမင်းဆက်လေးဆိုရင်ကျွန်တော်တို့27ရာစုပြင်လို့နေလာတယ်ဒုတိယအကြိမ်လာတော့မယ်ဒုတိယအကြိမ်ကပထမအကြိမ်ထဲဟလာပို့ပြီးတော့ဟိုပြေးပြေးဆုံဆုံဆွေးနွေးကြမယ်ဆိုတာမျိုးလေးပဲကျွန်တော်တို့ကြည့်ထားတာရှိတယ်ဆိုတော့ကျွန်တော်တို့ကဆရာတို့ဆွေးနွေးခဲ့တဲ့ထောက်ပြခဲ့တဲ့အချက်တွေအောက်မှာဒီအကြိမ်တွေအောက်မှာဒီပြင်လို့နေလာကအကျင့်ပါတော့မှာဆိုတော့ဒီပင်လုံညီလာခံကနေပြီးတော့လက်ရှိရှိနေတဲ့အခင်းအချင်းအောက်မှာလောအောင်ပင်လုံညီလာခံကနေကျွန်တော်တို့ထူးထူးခြားခြားပဲလိုကြလာမှုတွေများမျှော်လင့်လို့ရနိုင်ပါဆရာ
ဒါတော့ခုနကကျွန်တော်တို့ပြောခဲ့ပြီးသလိုပဲလေအခုကတော့ထူးခြားတာကမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲကလေးကဟိုရက်လက်နေချင်းရှိတာပေါ့အဲ့ဒါဒီပုံမှာနော် GMC နေနဲ့သူဒါလေးကိုဆွေးနွေးဆုံးဖြတ်တာလေးပါလေဒါလေးတော့ရှိနေမှာဒါပေမဲ့အဲ့ဒီလိုနော်ထူးခြားချက်တဲ့နောက်တစ်ခုကဒီအားနဲ့တော်တဲ့ကိစ္စပါအဲ့ဒီလုံကဆိုလို့ရှိရင်သုံးဘွဲရလွယ်လို့ရှိရင်လက်ငယ် question အားလုံးတော့ပါတော့ဝင်ရတယ်အခုကတော့ကျွန်တော်တင်တာကမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကပါတော့မယ်လို့မထင်ဘူးဒီမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့မပါဝင်ဘူးဆိုလို့ရှိရင်အရင်ကသုံးဘွဲမပါဝင်တာတဲ့ပို့ပြီးညဉ့်ညဉ့်တွေ impact ကပို့ပြီးတော့ဒီကျွန်တော်တို့အားမရစရာနော်စိတ်ကောင်းစရာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ကျွန်တော်ကတော့ဟိုတိုးတက်မှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့မျှော်မှန်းတာကတော့တကယ်ကိုတိုင်းပြည်လုံးစွန့်ချုံတဲ့အဲအတိုင်းသားလူမျိုးစုပေါင်းစုံစွန့်ချုံတဲ့ငញ្ញန်းကြီးကိုမျှော်မှန်းတာ哦အဲ့ဒီအတွက်ကတော့သိကြတယ်အခုဒီနေ့နဲ့ဖန်ပေါ့နော်ဒီအမြန်အချိန်တိုကာလပြင်မှာရောက်အောင်မှာတော့မဟုတ်ဘူးဒါပေမဲ့အဲကြီးလိုက်တယ်ဆိုရင်ပဲဥမာဒီကျွန်တော်တို့တောင်ပိုင်းမှာဆိုရင် KNU အဖွဲ့ကြီးပေါ့ဒါနှစ်ပေါင်း60ကျော်လောက်အစိုးရကိုလက်နက်ကင်ဟိုတိုက်ခိုက်လာတဲ့ဒါပါအရင်ဆုံးအဖွဲ့ကြီးကသူကဥဆောင်ပြီးတော့မှဒါအပြစ်ခရရစေးကြီးတွေလုတ်ခဲ့တယ် NC စာချုပ်တွေလက်မှတ်ထိုးတယ်အခုလိုဥစားနိုင်ငံရေးဆွေးနွေးမှုတွေပေါ်ပေါက်လာတယ်အဲ့ဒီကာလမှာဘယ်တော်တော်ကိုထူးခြားတဲ့အကျိုးဆက်ဆိုတဲ့ဥစားနေမြေထဲမှာတွားကြည့်နေတယ်ကျွန်တော်တို့ကဟိုတွေ့နေရပြီအဲ့တော့ဒီချိန်မှာလည်းခုနကတော့လို့အခက်ခဲတွေရှိနေပေမဲ့လည်းဒါအထိုက်လျောက်တော့တိုးတက်မှုတွေရလိမ့်မယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းဒီလောက်ပဲဆိုတော့ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ပါကျေးဇူးအ
များကြီးတင်ပါ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာမကြခင်မှာမြန်မာပြည်မှပေးစာများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါလိမ့
်ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတွေကိုနားဆင်ရပါမယ်အဲ့ဒီတည်းကမှအရင်ဦးဆုံးမြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားတာပ
ဒီလိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း Daily Dose နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ VOA ကိုနှစ်သက်မင်္ဂလာဆုမွန်တောင်းပေးလာတဲ့သောရရှင်ကတော့ကိုကျော်သူရင်ဖြစ်ပါရဲ့။သူက
VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သက်မှာကိုယ်ဤကြံပါခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကိုယ်စိတ်နှပြဘေးရန်ကွာ၍စိတ်သွားတိုင်းကိုပါလူဝင်ဆန္ဒပြည့်ဝကြတဲ့သူတော်ကောင်းသူမြတ်လောင်းတွေဖြစ်ကြပါစေလို့ဆုမွန်ကောင်းပေးလိုက်ပါရစေ
။ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြည်ပါစေ။ကိုကျော်သူရင်လည်းဘေးပြာဝေးကွာပြီးတော့စိတ်သွားတိုင်းကိုပါလူဝင်ဆန္ဒပြည့်နိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးကြပါလိမ့်။ Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့သောရရှင်နေတဲ့မှာတော့အဆိုင်ဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝင်းမြပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးဆုတောင်းပေးလာပါတယ်။ကျေးဇူးတင်ပါတယ်။ဦးစန်း US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်။ဟုတ်ကဲ့ပါ။VOA မြန်မာပိုင်းကနေပြီးရေဒီယိုတင်ဆက်မှုတွေကိုတစ်နှစ်3ချိန်တိုက်ရိုက်နောက်ပြီးပြန်လွှင့်လာနေဆိုရင်တော့တစ်နှစ်5ချိန်ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုကတစ်ချိန်ဆိုတော့ဒါရီအလုံးအဆင်ပြေရင်ပြည်သူလိုတိုက်ရိုက်ဖန်ယူနိုင်ကြည့်ရှုနိုင်ပါတယ်။နောက်ပြီးကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလည်း VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောနောက်ပြီးရေဒီယိုအတန်လွှင့်မှုတွေကိုရတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့နော်။အချိန်မရတော့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြည့်ရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးကြည့်ရှုနိုင်လို့ရအောင်စီစဉ်ပေးထားပါတယ်။အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေးလေးတပုံနဲ့ဖျော်ဖြေပေးကြပါရနော်ဒီတစ်ပတ်တော့ Billboard Hot 100ဆီမှာထိတ်ဆုံးရနေတဲ့တချင်နဲ့ဖျော်ဖြေပေးကြတာပါ Kendrick Lamar တီးဆိုထားတဲ့ Humble ဆိုတဲ့တချင်ကတော့2019ခုနှစ်မတ်လ30ရက်နေ့မှာဖြန့်ချိတာဖြစ်ပြီးတီးဆိုသူ Kendrick Lamar ရဲ့စတုထမြောက် Studio တေးတက်ပြားတွေကထိတ်ဆီတချင်ဖြစ်ပါရင် Billboard Hot 100ဆီမှာသူ့ရဲ့ဒုတိယမြောက် Number 1ချိတ်တဲ့တချင်လည်းဖြစ်ပါရင်နယူးဇီလန်နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးနံပါတ်1ဖြစ်နေတာပါ။သချင်းဆထွက်ကလေးကဒီသချင်းကနံပါတ်1နေရာကိုတန်းရောက်တာဖြစ်ပါတယ်။ဩစတြေးလျ၊ကနေဒါနဲ့ UK နိုင်ငံတို့မှာတော့နံပါတ်30တဲ့လောလောဆယ်ရောက်နေပါတယ်။သူ့ရဲ့သချင်းဗီဒီယိုကလည်းဝေဖန်ရေးဆရာတွေရဲ့ချီးကျူးမှုတော်တော်လေးရရှိထားတာပါ။ဒီတော့ Kendrick Lamar တီးဆိုထားပြီးတော့ Billboard Hot 100ဆီမှာနံပါတ်1ဖြစ်နေတဲ့ Humble ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် Nobody pray for me.It's been a day for me. Yeah, yeah. Hey, I remember syrup sandwiches and crime allowances. Finessing on them with some counterfeits, but now I'm counting this. Parmesan with my accountant, lift it like I'm counting this. You say with my boo, they taste like Kool-Aid for the analyst. Girl, I can buy a Westie world with my base stuff. I know that it's good, won't you say that on my taste buds? I get way too busy, won't you let me do the extras? Pull up on your block, they break it down, we play it.AM to the PM, PM to the AM phone. Eat up your per diem, you just gotta hate them phone. If I quit your BM, I still rock Mercedes phone. If I quit this season, I still be the greatest funk. My left stroke just went viral. Right stroke put a baby in a spiral. Soprano C, we like to keep it on the high note. It's levels to it, you and I know. Tell them be humble. Hold up. Sit hold up, down. Hold up, hold up, hold up. Be humble. Hold up.Sit down, be humble. Holla, holla.
sit down. Lean on bro, 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 sit down. Who that thinking that he frontin' on that man? Get the off my stage, I'm the same man. Get the off my, ay, that ain't right. I make a play blowing up your whole life. I'm so, so sick and tired of the Photoshop. Show me something.
Daniel Lama, please, you have a humble sweat to Chingo Nasin, Gajayarawa, a Kuro Dorashin, the Yak, Vio, go step with your diet, Yimpunarago, with Yabis and Mari, the Dorashinga, Chakagi, and Matt Ang up, Sipiro.
ตุยเอลงมาสนิยาดิอลูก้าวเนียเนี่ยปัดเสร็จไปแล้วดิเจ้ามายีหมูโกจอมมินตุยเอโกเรจองยาเนี่ยอเคเคโกอคุโลยินพ่นลาวะดิกูอ่ะกระทิงยาตะลิงโหดวะกูดาเมกระทิงยาတော့อเนเนี่ยลาสินโลโลยินเนียวะดิกูอ่ะวนันทายสีก็เนี่ยพี่รอตอดดาวะอคุเรดิโกก้าวเนียเนี่ยดงวะเวลาอะไรก็တော့ตะคาเรตะคาเรโกเผ็ดขึ้นมาได้ล่ะวะไอ้โหลမျိုးซินชินเนี่ยတော့ว่าတော့တော့
ဟယ်လိုမျိုးစင်းရှင်တဲ့တော့ဘာတော့တော့အဲ့လိုတော့မလုပ်ပါဘူးကတ်ဟင်းကြီးကျွန်တော်လည်းဗုဒ္ဓဘာသာနိုင်ငံကထွက်ရမလို့လို့ပါလို့ဖြစ်နေပြီအဲ့လိုကိုစပိတ်ညာတွေရာစင်းညာတွေဒါတော့ရခိုင်ပြည်နယ်မတ်အောင်ကကျမ်းမာရေမှုကိုကြုံမင်းသူသူကြောင့်တွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပါကျွန်တော်တို့ဗီဒီယိုညမာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေ
ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အခြေအနေယူဆချက်တွေရင်ဖွင့်လာရရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောပြရရှိရတဲ့ကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။သတင်းရှင်တွေကမြစ်တာတေးတဲ့ဆောင်အဖြစ်နဲ့အခုပြီးခဲ့တဲ့ဗုဒ္ဓဘုန်းကြီးတော်ကမှကျန်စီလိုက်တဲ့မိမိဝန်ဖြစ်တည်ဆူထားတဲ့ရှင်လေးတပုံးနဲ့မြေတာတွေလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင
်။မမိခံစားရတဲ့ဒီတစ်ထည့်ရတ္တာတော့ပေါ့နော်။ဟိုရည်စရာကောင်းတယ်၊တနာစရာကောင်းတယ်၊ဝမ်းနည်းစရာကောင်းတယ်ပေါ့။အဲ့သုံးခုလေးကိုမမိကခံစားရတယ်။ဆိုတော့အဲ့လိုမျိုးပဲပေါ့နော်။ပေးသက်လည်းပေးသက်ဆိုတော့တစ်ထည့်တစ်ခုခုရတ္တာတစ်ခုခုရသွားမှသူတို့အနေနဲ့လည်းတင်ငတ်တာလေ။ဆိုတော့အဲ့ဒီရတ္တာလေးကိုရသွားပါစေလို့မမိကစိတ်ထဲမှာဆန္ဒရှိတယ်။ရသွားပါစေပေါ့နော်။ဒီတစ်ထည့်မြစ်တာကလေးကအဲ့လိုလေးပါရည်စရာလေးဝန်ကြီးဆရာလေးလူတနာဆရာလေးပ
ါ။စာရေးဆရာဒါရိုက်တာပကြည်ဆရာကြီးဦးဝင်းဖေလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတီကုံရေးဖွဲ့ခဲ့တဲ့တချင်းလေးဖြစ်ပြီးတော့တမိဖြစ်တဲ့မိမိဝင်းဖေကဒီတချင်းလေးမပြောင်းမပြည့်ရအောင်ဆိုပြီးတော့အခုပြန်ပြီးတီဆိုပြီးဖြန့်ချိလိုက်တာပါ။တီးခတ်ပေးတဲ့အဖွဲ့ကတော့ Iron Cross ဖြစ်ပါတယ်။ဒီတချင်းလေးနဲ့ပတ်သက်ပြီးမမိမိဝင်းဖေကိုယ်တိုင်ပြောထားတာကိုနားထောင်ကြည့်ပါအောင်နော်
။တချင်းရဲ့နာမည်ကဝင်းဖေရဲ့ကိုပါချေလို့ပေးထားတယ်။အဲ့တည်းကပြပဟိုလာဖို့လူတွေခြေချတဲ့အချိန်လောက်ပေါ့လွန်ခဲ့တဲ့နှစ်50တော့သူ inspiration ရတာပါဆိုတော့ဒီတခြင်းရဲ့တတန်းကတော့နှစ်40လောက်တော့ရှိပြီမမီကတော့အိမ်မှာအများနဲ့ညီးပြတဲ့တခြင်းပေါ့နော်ဟိုအဲ့တော့နှစ်ပိုင်းရှိရတယ်ဒီပိုင်းကတော့မိသားစုအနေနဲ့ဒီအဖြစ်တခြင်းလေးကကြိုင်မိသွားမယ်ဆိုတော့တွင်းကျင်နေဆိုတာလေးကတစ်ချက်နောက်တစ်ချက်ကတော့ဟိုဖေဦးနုပညာသမားကြီးတယောက်အနေနဲ့မြင်လို့ရှိရင်လေဒါသူ့ရဲ့နုပညာအလုပ်ရတစ်ခုကိုတခြင်းတစ်ပုတ်အနေနဲ့ဟိုဖြစ်လာတဲ့နေပေါ့နော်မမိဒီလိုပဲဟိုမမိရောရောနေမဲ့ဒါလုတ်တင်နေပေါ့အဲ့ဒါကြောင့်ဒီတချင်းကိုတွင်းပြစ်သွားတာပ
ါဟုတ်ကဲ့မအဲ့တချင်းဟာမူရင်းကကြတော့စိုးထားတဲ့သူရှိလားမထုတ်ထားတဲ့တချင်းကအခုမှပထမဆုံးတကယ်တမ်းအကြမကြအတန်တွင်းပြီးထုတ်တာပါလားမဟ
ုတ်ဘူးအရင်တော့ကပြပြောတာပေါ့နော်အဲ့လွန်ခဲ့တဲ့အနှစ်40နီးပါးလောက်မှာကိုဟန်တင်ဆိုဟိုရင်ခက်ကသူတော်ကြီးတောက်ပေါ့နော်ကိုဟန်တင်သူ့ကိုပတ်စံပေးပြီးဝယ်လို့ဆိုပြီးသူကအဲ့ဒါအင်မတန်ခုံယူတယ်သူကတီးကြီးစရာလည်းမဟုတ်ဖဲနဲ့ကိုဟန်တင်လို့ဆိုဖို့ဝယ်သွားမှုတယ်တဲ့ဆိုပြီးတော့အဲ့လိုမျိုးတော့ပြောမှုတယ်ဒါပေမဲ့သူ့စိတ်ထဲမှာကိုဟန်တင်ဆိုတယ်ပဲထင်တာဒါပေမဲ့ဒီနေ့တော့တခြားသိတဲ့သူတယောက်ကပြောပြတယ်အဲ့ဒါဥဇော်ဝမ်းဆိုတာတဲ့ကိုဟန်တင်နဲ့ဥဇော်ဝမ်းနဲ့နော်လီစာနဲ့၃00ခွေမှာပါဘူးတဲ့ဆိုတော့မမိတို့လည်းသူတို့ပြောတော့မှသူတို့အဲ့ link လေးတစ်ခုမှနားထောင်ကြည့်လိုက်တော့ဟုတ်တယ်ဥဇော်ဝမ်းဆိုထားတဲ့အဲ့ဟာလေးက โอ้มันมีเน็ตเวอร์ชันนี่ไปมันมีเน็ตน้ำมันทำมีเยอะตัวเราตัวเนี้ยกล้วยนี่ไปผมเนี้ยเลยแต่คุณเจ้าเช่นนั้นเรามันมีประมาณตรงสุราเราไม่เข้าคุ้มไปดีดีจะเชื่อย่างทราบบุบอะไรตัวเนี้ยเอาใช่ไหมมาสุราดีใช่ไอ้มาสุสุพี่นี่ตีลงลมอยู่ไล่สุราแล้วก็มาว่าเราตีลงนี่ไปจ้ารอบลุลงแล้วมาไม่พูดกันเนาะไอ้เจ้าเช่นอ่ะมันมีเงี้ยตัวเราเงี้ยจุ่ยจุ่ยมาโอ้ที่อยากตู้เป็นตู้เซ็ตเชนลูเซ็ตชาร์ปีเดียว ตู้โซราไม่มีอะไรอยู่ว่าเนี่ยผมเงี้ยว่าที่ว่ามีชีวิตที่ว่ามีชีวิตเนี่ยเป็นจังก์ที่โซราเขาเนี่ยมาสาดอะไรไม่มีพี่เราคุยว่าสูบจีเด็กกูบ้าเจ๊เตลี่เจ๊สูบเนี่ยสูบจีเด็กเออสูบจีเนี่ยมาคุณเนี่ยไปจ้าเราโอ้ที่อะไรนี่เนี่ยเนี่ยจะช่วยเนี่ยเราไม่รู้ไหมลูกเนี่ยโอ้ต้องรีบไปตายหาที่คาลีน่าสงสัยก็ที่นั่นเรียกป้าพารีหรือลูกพี่เราอ๋อมันเนี่ยตัวนี้ก็กางเนี่ยสูบเยอะไม่มีเงินตัวนับปอนด์เนาะโอ้
ဒီလိုက်ပဲရွတ်ပြတာပေါ့ဒီလိုက်လေးပါစာသားဒီလိုပါဆိုမှသူကအရေးန့်မန့်လေးလုပ်ပြီးရယ်စစ်စမ်းမအောင်ဆိုဟိုတော်တော်လေးကိုစိတ်ကူးလေးနေပေါ့နော်မမိတို့တွေးမထားပါဘူးဟိုစကားပြောလေးတစ်ခုပါရယ်ခြေစင်းလေးပေါ့နော်အဲ့ခြေစင်းဇာတ်တောင်းလေးမှာသူကဟိုကားတန်လေးတွေသူရှာဖွေပြီးတော့သူတို့ arrangement
လေးလို့လေးချက်ပေးတယ်။တချင်းဟိုကောင်းသွားစီရဲ့အရာလေးကြီး။ဟုတ်ကဲ့မမကဟိုမန်တိုက်ကျွန်တော်အခုစက်စန်းကမ်ပလိတ်ဟိုတကူအိုပိုပြုနေမမိနေတွင်းနေတာလား။ဟိုစီးရီးတကူကလေးဟိုထည့်မယ်ဆိုရင်လေတချင်းပုံစံနဲ့နည်းနည်းဟနေတယ်ဟနေတော့စီးရီးလေးကိုမထည့်သေးဘူး။ဒီတချင်းကတွတ်ရောက်တယ်ဟိုဒီဇိုင်းဖြစ်နေတဲ့ခါကြတော့ဒီခေတ်မှာတော့ခေတ်စားပါလေဟိုအွန်လိုင်းပေါ်မှာတင်ပြီးတော့တပုတ ก็ไม่ตัวยิ่งซ่าเลยแต่แม่นั่นก็เป็นสินซ่าจีราพี่เลยตัวชุดเดตตัวรูปนี้อะไรอยู่อาเปียจ่ายตัวชีเลยมันมีอยู่สุดเลยกูอาเปียวิเชคเฮดูชีเลยกูเลยสู้บ้าโอ้มาเนี่ยบอกอาเปียจ่ายตัวชีเลยชอบเออสินซ่าอะไรก็ถ้าพันยาลงกูไปแต่กูตัวเล็กตัวเล็กแต่กูมันมีเด็กแต่กูเลยสั่งลีจะพี่ไปเปียวไหมบอกตัวพูดแทนเนี่ยเลยโอ้ไม่ยาวนี่หรอวะอู้สูบีอ่ะ โอ้เล่าสาวนี่เนี่ยสูบยาไปออนไลน์มาว่ามันมีผู้ฟรีดาวน์โหลดไปใช้เลยฟรีดาวน์โหลดลงในมาเลยหรืออะไรโอ้น่าท้องเนี่ยแต่จะบาดเจ็บเนาะเออเราเรียกย้อนจะน่าหูฟรีดาวน์โหลดไปใช้เลยเพรสเซนต์อันนี้เนี่ยปีจะว่าพี่ได้แต่เดียวมันมีปีแต่เดียว
ในประเทศเซียจีเล็บชิดเดอร์ริดาอุ้งเพลงลงในเซซูเนปามิอาโซคาเซซูทายเดตเชงโอตมิพิจตุมิมิอุ้งเพลงเจนบิอติสุทายเดตเชนเลโกนาเซนเกจายาวาจอดวาเรตามเมจิเชนเลโกนาเซนเจโนเอเจเนปมาดาวน์โหลดเพื่อคุยยูไนมาเรโนยามาดังเงี้ยนั่งเงี้ยนะก้าเยตามเปปูลาร์เรวิวเอเนมาวันตอร์อาเซนีเอวิวเอนเจนเบซารีเจนพุนซารีเนเดตเชนดาวน์โหลดเพื่อเทนเอวิเนยามาวันเนเทนเอลานีมันเนปายเชนีมายามาพิกาเบซามิอาซิเซงานีทอลุนเจนเซปินิวาเร เรื่องทั่วไปก็มีเดชเช่นเดียวกับเรื่องยุคนี้ได้ยังน้ำทางไหลเอาส่วนน้อยวิวเอ็นเทอร์เน็ตสามีน้ำมาเปลี่ยนไปว่าน่าเสียดายมากเลยเช่นจะมาเรื่องเว็บไซต์เลยสักกับแบมบี้.vioenews.com สบายวิวเอ็นก็เลยใส่ใจว่าเนาะตอนนี้เนี่ยอารมณ์เชื่อแล้วใช่ไหมจะว่าดีเช่น
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ YBS ပြည်ထောင် NLD နဲ့ဒီတိုင်းအစိုးရတိုင်းအမတ်တွေဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ဆက်ထားပြီးမတ်အင်ဂျင်နိုင်ကကူညီထားတာပါ။
ဒီကနေ့ဒီလ24ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာအင်းစိန်မြို့နယ်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်တင်သွင်းထားတဲ့ YBS ဝန်ဆောင်မှုနဲ့ပတ်သက်တဲ့အဆိုတရားကိုဆွေးနွေးကြပါတယ်။ဦးဝေဖြိုးဟန်တင်ထားတဲ့အဆိုကရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူသယ်ယူပို့ဆောင်ရေးစနစ်အားယခုထက်ပိုမိုကောင်းမွန်လာစေရေးနှင့်ထိရောက်သောစီမံစည်းကမ်းများနှင့်အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်များအားအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာမှုရှိစွာချပြနိုင်ရန်တိုင်းဒေသကြီးအစိုးရအဖွဲ့အားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။ဒီဆိုနဲ့ပတ်သက်ပြီးတိုင်းအမတ်စုစုပေါင်း26ယောက်ကတက်တက်ကြွကြွဆွေးနွေးခဲ့ကြပြီး YBS အကောင့်ထယ်ဖော်မှုနဲ့ပတ်သက်တဲ့အားနည်းချက်ပေါင်းစုံကိုထောက်ပြခဲ့ကြပါတယ်။တစ်ဆက်တည်းအပီလာ26ရက်နေ့မှာတော့အစိုးရနဲ့ပတ်သက်လို့တိုင်းအစိုးရဘက်ကပြန်ရှင်းလင်းတာတွေလုပ်ပြီးလွှတ်တော်ကနေအစိုးရကိုအတည်ပြုပေးလိုက်ပါတယ်။ဒီဆိုကိစ္စအမတ်တွေဆွေးနွေးတဲ့နေ့မှာရောအစိုးရအတည်ပြုတဲ့နေ့မှာပါ YBS ကိုဦးဆောင်ကောင့်ထယ်ဖော်ခဲ့တဲ့တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမတက်ပါဘူး YBS ကိစ္စဆွေးနွေးချက်တွေမှာဘာတွေပါသလဲဒီပြဿနာနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်အထင်မြင်တွေလွဲနေကြသလား YBS စနစ်အောင်မြင်ရေးဘာလုပ်သင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဧပြီလ24ရက်နေ့ကတိုင်းမတ်တွေဆွေးနွေးသွားတဲ့အချက်ပေါင်းစုံကိုခြုံငုံသုံးသပ်ကြည့်ရင်အဓိကအချက်ကြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကတိုင်းဆိုရဟာရန်ကုန်ဘတ်စကားပြေးဆွဲဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုအရင်မထပ်ကစီမံခန့်ခွဲမှုကနေ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကလွှဲပြောင်းရယူပြီး YBS စနစ်အကောင့်ထယ်ဖော်တဲ့ကိစ္စလွှတ်တော်ဘက်ကိုကြိုတင်ညှိနှိုင်းတိုင်ပင်အကြောင်းကြားတာမျိုးမလုပ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စနဲ့အပြောင်းလဲမအောင်မမြင်ဖြစ်နေတဲ့ပြဿနာပဲဖြစ်ပါတယ်။အပြောင်းလဲဟာရည်မှန်းချက်ကိုမပေါက်ရောက်ဘူး။မအောင်မမြင်ဖြစ်နေတယ်ဆိုတာကရန်ကုန်ဘတ်စကားစနစ်မှာအရင်အတိုင်းပဲပြည်သူတွေကြက်ညက်ပြီးစီးနေရတာ။ဘတ်စကားတွေကိုအချိန်ကြာမြင့်စွာစောင့်ဆိုင်းရပြီးတနေရာကနေတနေရာသွားဖို့အချိန်အတော်ပေးရတာ။ဘတ်စကားဒရိုင်ဘာစပယ်ယာတွေဟာအရင်တုန်းကအတိုင်းရင်စည်းကမ်းချိုးဖောက်မြဲချိုးဖောက်အမြန်လူမောင်းမြဲမောင်းကားကပိုတောင်းမြဲတောင်းအများပြည်သူအပေါ်ဆက်ဆံမှုစိုးမြဲစိုးစတဲ့အခြေအနေတွေကိုဆိုလိုတာဖြစ်ပါတယ်။တကယ့်အခြေအနေမှန်ကိုပြန်ကြည့်ရင်အရင်ခေတ်ဆစ်ဆက်ကလေးကမထသအဖွဲ့ကြီးကစီမံခန့်ခွဲလာတဲ့ရန်ကုန်ဘတ်စကားစနစ်ဟာအလွန်ဆိုးရွားပါတယ်။ခြုံငုံပြီးပြောရရင်မထသအဖွဲ့ကြီးရဲ့အာကတိလိုက်စားမှုနဲ့ဘတ်စကားစပယ်ယာဒရိုင်ဘာတွေရဲ့ရင်စည်းကမ်းချိုးဖောက်မှုခီးတယ်တွေအပေါ်ဆိုးရွားတဲ့ဆက်ဆံမှုစတာတွေဖြစ်ပါတယ်။အဲ့ဒီအခြေအနေအောက်မှာပြည်သူတွေဟာဘတ်စကားပေါ်မှာကြက်ညက်ပြီးစီးရတာအချိန်ကြာမြင့်စွာစောင့်ဆိုင်းစီးရတာကားကားတွေပိုးပေးရတာရိုင်းကြစွာဆက်ဆံခံရတာအိုမင်းဟောင်းနှဲနေတဲ့ကားတွေကိုပဲစီးရတာအန်ရမကင်းတာစတဲ့အခြေအနေဇိုးတွေကိုနှစ်ပေါင်းများစွာခါးစည်းခံရကြရတာဖြစ်ပါတယ်
။ဦးဖြူမင်းသိန်းဝန်ကြီးချုပ်ဖြစ်လာတဲ့အခါအဲ့ဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားတာတွေ့ရပါတယ်။အခုလိုခီးသွွားပြည်သူတွေနေ့စဉ်ဆိုးဆိုးရွားရွားခံစားနေရတဲ့ပြဿနာတွေရဲ့အရင်းခံဟာအချက်သုံးချက်ကြောင့်ဖြစ်ပါတယ်။ပထမတစ်ချက်ကတော့နာမည်ဇိုးနဲ့ကြော်ကြားတဲ့မထသအဖွဲ့ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုဘတ်ကားစပယ်ယာဒရိုင်ဘာတွေအချင်းဆိုရလာအောင်တွန်းပို့တဲ့အုံနာဂျင်းနဲ့ပြေးဆွဲခိုင်းတဲ့စနစ်နဲ့ဘတ်ကားအစည်းရေမလုံလောက်မှုတို့ပဲဖြစ်ပါတယ်။ဒီချိန်တွေကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ yang udah suka pegalah, kau kau tipu ya barai. Tapi kalau upi mending ha, mata tak pegu pihat demi, wajadi ini satu, wajibnya seni ini wansamu pe barai. Unaga UV, driver spare itu kuya kuyu seni ini biasa kain naga ni, laga zasni ini biasa ni orang jual barai. Luar ni lepas kari tenggelamu biasa barai.
Tiga re, nampak sekolah kuni January masa kere, yang udah wujud jauhye. YBS อปองแลกูจีนเสดนาแลแมเนเปียงแลยามะอธิกฉัตรกูแลตีดลูปาร์ตี้วินเนเนี่ยปิดูลูดูจีเยกุนญีหมู่กูแลยาเกยเยตาเนบ้าจองมาออมเนียดเลสุรากะรอเมกอนทุบผิดลาบาเรเปตนากูเปลี่ยนซันเสจีนเปียงแลโบลูเดอัจฉะตองเจอเนปะทมอัจฉะผิดเตมาทาตากูผัดใต้นาตะคูเบลงลงเนียเลอออมญีจันเนตะฉะมาออมญี လို့အဲ့နေတဲ့ဘက်စကားတွေတင်သွင်းဖို့ကတော့လောက်ကင်နေတဲ့ဖြစ်ပြီးနောင်အစဉ်ပြေသွားနိုင်တဲ့အလားလာရှိပါတယ်။အဲ့ဒီမအောင်မြင်တဲ့အချက်ကတော့ဘက်စကားဒရိုင်ဘာစပယ်ယာတွေကိုကိုရကိုယူအုံနာဂျင်းနဲ့ပြေးဆွဲခိုင်းနေတဲ့စနစ်ကနေလက္ခဇာစနစ်ကိုအအောင်မြင်မြင်မပြောင်းလဲနိုင်တာပါပဲ။အဲ့ဒီလိုမပြောင်းလဲနိုင်လို့လေဘက်စကားစပယ်ယာနဲ့ဒရိုင်ဘာတွေဟာအရင်မထပ်တာခေတုံးကလိုပဲငွ ကျွန်တော်တို့ရဲ့ဒီဝါအပြင်ကိုပါချဲလို့ပေးထားတယ်။အဲ့ဒါကြောင့်ပြပြီးအောင်မြင်ဖို့အတွက်ကက်စနစ်နဲ့ငွေပေးချေမှုအကောင့်ထဲပေါ်မယ်။ကားရီမှာခြေရာခံ GPS တွေလည်းမတက်ခိုင်းပါဘူး။ရိုးရိုးစနစ်နဲ့ပဲကြီးကျက်ပါတယ်။
ဒီအတွက်ရန်ကုန်တိုင်းအစိုးရအဓိကစူးစမ်းပန်းစားလုပ်ဖို့လိုတာကဘတ်စကာဒရိုက်ဘာစပယ်ယာရီလာကစားစနစ်နဲ့အလုပ်လုပ်တဲ့ပုံစံဖြစ်အောင်ပြောင်းလဲပေးဖို့ပါ။ဒါပေမဲ့အဲ့ဒီကိစ္စအပြောလွယ်သလောက်အလုပ်ခက်ပါတယ်။အကြောင်းကတော့လက်ရှိအုံနာကြီးစနစ်နဲ့နေသားကျနေတဲ့ဘတ်စကာပိုင်ရှင်နဲ့ကုမ္ပဏီ VV ဟာအဲ့ဒီခြေနေဖြစ်နေသမျှဝိုင်ပီအက်စနစ်အောင်မြင်မှာမဟုတ်ပါဘူး။ဒီအတွက်ဥဖြုံမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရဟာအဲ့ဒီပြဿနာဖြေရှင်းနိုင်မှုဒီထက်ကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အလုပ်လုပ်ရမယ့်အပြင်တိုင်းအမတ်တွေရဲ့အကူအညီကိုလည်းယူရပါမယ်။တိုင်းအမတ်တွေကလည်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုအပြစ်တင်နေမဲ့အစားဘတ်စကာဒရိုက်ဘာစပယ်ယာတွေလက္ခဏာပုံစ
ဦးစီသူ အောင်မြင့်ရဲ့ ပြည်တွင်း သတင်းသွင်းချက်ကို နားဆင်ကြရတာပါ အခုတစ်ခါမှာတော့ ကဘာတလွှား ထူးခြားဆန်းပြား သတင်းများ အစီအစဉ်ကို တင်ဆက်သွားမှာ ဖြစ်ပါတယ် ကိုငင်းချမ်းက တာဝန်ယူ ထုတ်လုပ်တာပါ
American Bidangzu, California Binema, Dopan Yang Liri, Achije Puinidaha, Agata Regara, Namni Niavare, Dopan Yang Liri, Puinidaniago, Yayutare, Agata Dapponema, Yanzon Bandri, Ponyrago, Nini Araba, Mumyalone, Sanya di Epi, Akunin Rue Ubama, Lemone, Awashide, California Poppy Bandi, Miaji Puinida Chipare, California Binema, Pigare Nitwiga, Mokamune, Yinsangabi, Akunin Sanya di Ma, Mumyabja Yatongeraja,
တော်ပန်းလေးအများကြီးပွင့်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ကယ်လီဖိုးနီးယားပြည်ရဲ့ဆီလီကောတောင်သားကစုဦးတီထွေတဲ့ကုမ္ပဏီတစ်ခုဟာရင်းပြတဲ့ဇင်းကိုမိတ်ဆက်လိုက်ပါတယ်။ဂူဂယ်တီချောက်သူတူဦးဖြစ်တဲ့လယ်ရီ ဒီနေ့ကုမ္ပဏီထုတ်လို့ရောက်ချသွားမယ်လို့လည်းကြေညာထားပါတယ်။တယောက်စီးရင်ဖြစ်ပြီးတော့အောက်ခြေဘက်မှာဘောလောပေါ်နိုင်တဲ့ဖော်တုံးတစ်ခုနဲ့ပင့်ကူအိမ်လိုပိုက်ကိုတစ်ခုတက်ဆဲထားပါတယ်။ ရဟတ်ရည်လိုတဲ့တဲ့တက်နိုင်ဆင်းနိုင်ပြီးတော့အောက်မှာတော့ပန်ကာတစ်လက်ရှိခုပါပါတယ်။အလေးချိန်ပေါင်း120ရှိပြီးတော့တနာရီကို25ပိုင်းလုံးနဲ့မောင်းတင်နိုင်တယ်လို့15ပေအမြင့်မှာဝဲနိုင်ပါတယ်။ဒီရင်ကိုမောင်းတင်ဖို့အတွက်လိုင်စင်မလိုသလိုတနာရီလောက်လေ့ကျင့်လိုက်တာနဲ့မောင်းနိုင်တယ်လို့ပြောပါတယ်။ပြည့်စုံတဲ့မောင်းတင်တာဖြစ်ပြီးတော့လောလောဆယ်ကတော့ကုမ္ပဏီမှာအသေးဝယ်အဖြစ်ဒေါ်လာ100နဲ့ဝင်ချပြီးဒီရင်ကိုလျှော့ဈေးနဲ့ရဖို့အတွက်လူတွေစောက်ဆိုင်နေကြပါတယ်။ပေါက်ဈေးကိုတော့ဒီနှစ်ကုန်ပိုင်းမှာကျင်းပပါရှင
်။ Aerio Mobile Company ကလည်းသူတို့ရဲ့နောက်ဆုံးပေါ်ကားပြန်ကိုမူနာကိုစူပါကားပြပွဲမှာပြသလိုက်ပါတယ်။ဒီကားပြန်ကစီးပွားဖြစ်သုံးဆွဲလို့ရနိုင်ပြီလို့ဥရောပအခြေဆိုင် Slovakian Company ကသတင်းထုတ်ပြန်ထားပြီးကန့်သက်ထုတ်လုပ်တဲ့ပထမဆုံးကားပြန်အတွက်အမှားစာတွေကိုလည်းလက်ခံနေပါပြီ။ကုမ္ပဏီအကြီးကဲကတော့ဒီကားဟာအနာဂတ်ခီးသွားလုပ်ငန်းကိုပြောင်းလဲစေမှာဖြစ်တယ်လို့ပြောပါတယ်။နောက်ဆုံးပေါ်မော်ဒယ်ကားဟာမြေပြင်ပေါ်မှာတနအီ160ကီလိုမီတာအထိမောင်းနှင်နိုင်ပြီးလေထဲမှာဆိုရင်တော့တနအီကီလိုမီတာ360အထိမောင်းနှင်နိုင်ပါတယ်။လေယာဉ်ပြန်လိုမျိုးတောင်ပိုင်းနှစ်ဖက်ပါတာဖြစ်ပြီး3မိနစ်အတွင်းမှာလေထဲကိုပြန်တက်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ကမှနိုင်စင်ကျင်းပမယ်ဖြစ်တဲ့ Mascot Gold Cup အယူကြီးဝစ်စင်တဲ့အပြည့်တိုင်ပွဲကိုကျင်းပခဲ့တာမှာဘောင်အားလူကအနိုင်ရသွားပါတယ်။ကမ္ဘာအကြီးဆုံးအယူအပြည့်တိုင်ပွဲလို့ကြေညာထားတဲ့ဒီပွဲကိုယော့ချာမျိုးကမြင်းပြိုင်ကွင်းကြီးထဲမှာကျင်းပတာဖြစ်ပြီးတော့ဘောင်အားလူက Disney Cartoon ကားတွေကစက်ကောင်တွေဖြစ်တဲ့ Goofy နဲ့ Beefy တို့ကိုကြော်တက်အနိုင်ရသွားတာပါ။ဒီပွဲဟာဆိုရင်တက်ကြီးရွယ်အိုတွေဒါမကျဲဖြစ်သူတွေကိုစောက်ရှောက်တဲ့ Sue Rider, Prahita,အဖွဲအတွက်ရပ်ပုံဝေရှာတဲ့ပွဲလေးဖြစ်ပါတယ်ရှင
်ကဘာရူလာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်က6ချိန်မြောက်စမ်းသပ်မှုဖြစ်လာမယ်နောက်ထပ်နျူကလ িয়ার စမ်းသပ်မှုတစ်ခုထပ်လုပ်လိုက်ရင်တော့သူ့အနေနဲ့ကျေနပ်ပျော်ရွှင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သိပ်ပြီးလေးစားပွဲကောင်းတဲ့တရုတ်သမ္မတအနေနဲ့လည်းဒီကိစ္စကိုချိန်နဲ့ပြောရွှင်မယ်မထင်ဘူးလို့အမေရိကန်သမ္မတက CBS ရုပ်သံရဲ့ Face the Nation အစီအစဉ်နဲ့တွဲဆုံမင်းမြန်ကမှာပြောဆိုထားတာကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်တာပါ။မြောက်ကိုရီးယားအစိုးရရဲ့နောက်ထပ်နျူကလ িয়ার ဆက်သတ်မှုအပေါ်ပြောရွှင်မှာမဟုတ်ဘူးလို့ပြောတာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရကိုစည်ရေးအရာအရေးယူဆောင်ရွက်မယ်လို့ဆိုလိုပါသလားဆိုပြီးမင်းမြန်တဲ့အခါမှာတော့သမ္မတကသူ့အနေနဲ့မသိဘူးစောင့်ကြည့်ရမယ်လို့ဖြေကြားသွားပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်အပေါ်လာမဲ့သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်းတရားပြည့်အထိမ်းအမှတ်ဖြစ်တဲ့မနေ့စနေနေ့ညနေခင်းပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစီဝေးပွဲမှာသမ္မတကပြောဆိုခဲ့တာပါ။ပထမရပ်ပေါင်းတရားအတွင်းဆောင်ရွက်ခဲ့တာတွေကိုသမ္မတကပြောဆိုပြီးသိပ်ပြီးစိတ်လှုပ်ရှားပွဲရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့ပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်တောင်ပိုင်းမှာအမေရိကန်မရိန်းတပ်ဖွဲ့ကပြန်လည်တက်ချပါတယ်။မြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတွတ်တပ်ဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံတွင်၃နှစ်တာတာဝန်ပြီးဆုံးချိန်မှာပဲမတိမငိမ့်ဖြစ်နေတဲ့ဘိန်းဆိုင်ပြိုတဲ့ဟဲလ်မန်ပြည်နယ်တဲကိုအမေရိကန်မရိန်းတပ်တွေကတာဝန်လွှဲပြောင်းယူလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တင်းအင်းညုတ်ကိုမတ်တင်ကြီးထိုင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာတော့ White Sonnet ဖြစ်ပါတယ်။ VOA အမေရိကန်တန်ညပြမြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24.5-32.51တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်တွေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.